စစ်အာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရက်နေ့မှာဖမ်းဆီးထိန်းသိမ်းခံရတဲ့ကျောင်းသားတမကကောင်းဆောင်ဟောင်းကိုမင်းသွေးတဲ့ဟာအင်းစိန်တီးတဲ့အချင်းထောင်ထဲမှာထိန်းသိမ်းခံရတယ်ဆိုတာတလားကြော်ကြာဒီကနေ့မှသိခဲ့ရပါတယ်။ဒါကြောင့်မိသားစုကလိုအပ်တဲ့ဆေးဝါးအပါအဝင်ထောင်ဝင်စာပထမဆုံးပေးခွင့်ရပါတယ်။ဒီနေ့တင်းတင်းလာနေမနေ့ပိုင်းအင်းစိန်ထိုင်ကိုကိုရိုင်းသွားရောက်ခဲ့တဲ့ကိုမင်းသွေးတဲ့ရဲ့ဇနီးမတ်ရတနာစုဖို့ခိုင်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်။
သူကဒီအနာသိမ်းမနဲ့ပေါ့နော်ဖေဗရူလာရဲ့နေ့မှာဖမ်းသွားတယ်ကျွားလို့ရှိဘူးမနဲ့အတော်ပိုင်းပေါ့နော်၄နိုင်50လောက်မှာသူ့ကိုလာဖမ်းသွားတယ်သူကြီးကရှိလို့ခဏလိုက်ခဲ့ပါပေါ့နော်အဲ့လိုမျိုးပြောပြီးပဲခေါ်သွားတာပဲရှိတယ်ဆိုတော့သူကကျွားတို့ဘလောက်ကြာကြာဆက်ကြက်ပြက်ခဲ့လဲဆိုတော့ဒီတလပေါ့နော်မက်ဆာတရနေ့မှာဒီထောင်ကိုရောက်တယ်ဆိုတာကိုကျွားတို့သိရတယ်ပေါ့နော်ဆိုတော့တလအတွင်းမှာကျွားတို့ကိုဟိုကျွားတို့အိမ်ကိုဆက်တယ်ကြောင်းကြတာမျိုးမရှိဘူးသူကျမကြီးနဲ့ပတ်သက်ပြီးတော့ခုပြောဆိုတာမျိုးမရှိဘူးပေါ့နော
်ညီမတို့သူရှိနေတယ်ဆိုတဲ့ဟာကိုဒီတလကြာမှသိရတယ်ဆိုတော့ဘလို့ပုံစံမျိုးနဲ့တည်တာလေဒီသူတို့ဘက်ကလာအကြောင်းကြတာလားညီမတို့ဘက်ကစုံစမ်းလို့တည်ရတာလား
ဒီကိစ္စနဲ့ပတ်သက်ပြီးတော့သူကြောက်နေရပေါ့နော်အဲ့တော့ကျွန်တော်လူယောက်တိုင်မဲ့ဆိုပြီးတော့ပုံစံမျိုးနဲ့ကျွန်တော်တို့ရေးခံမှာမှုခွင့်တယ်ပေါ့နော်အဲ့ဒါကျွန်တော်တို့လုပ်ပြီးချိန်မှာမက်လာတရက်နေမှာဒီကွန်မြူနတီရဲ့ပစ္စည်းတွေကဒီရေးခံမှာရောက်နေပါပြီလာယူပါဆိုပြီးတော့ကျွန်တော်တို့ဆက်သွယ်အကြောင်းကြရပေါ့နော်ဆက်သွယ်အကြောင်းကြတော့ကျွန်တော်တို့ကသွားယူရတဲ့အခါမှာရှေ့မီနဲ့သွားယူရတဲ့အခါမှာသူ့ကိုမတော်ရင်ဥပဒေပေါ့နော်ပုံမှန်ကိုးငါးနဲ့တရားစွဲထားရဆိုပြီးတော့လည်းပဲပြောရရှင
်အဲ့တော့ညီမပထမဦးဆုံးကွန်မြူနတီအင်းစိန်ထောင်မှာရှိနေတယ်ဒီလိုမျိုးအမှုဖွင့်ထားတယ်အခုကွန်မြူနတီနဲ့ညီမတို့နဲ့ဘယ်နှကြိမ်လောက်ထောက်ဝင်စာတွေ့ခွင့်ရပြီလဲသူ့ရဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိလဲ
ဆိုတော့ကျွန်တော်ကသူနဲ့အခုချိန်ကြီးအချိန်မှတွေ့ခွင့်မရသေးဘူးပေါ့နော်ကျွန်တော်ရဲ့ရှေ့နေကသူ့ကိုလိုက်ပါမယ်ရှေ့နေကသူ့ကိုရှေ့နေပါဝါလက်မှတ်ထိုးခိုင်းတဲ့အခါမှာကိုမင်းတို့တွေကရှေ့နေပါဝါလက်မှတ်မထိုးပေးဘူးဘာဖြစ်လို့ဆိုတော့ဒီတရားစီရင်စနစ်ကိုသူယုံကြည်ရှိရတဲ့ပိုင်းသားလုပ်မယ်ဆိုပြီးတော့လက်မှတ်မထိုးပေးလိုက်ပေါ့နော်မနေ့ကထောင်ကသူ့ကိုစာတစ်စာကိုကျွန်တော်ကိုပေးတယ်ပေါ့နော်ထောင်ကနေပြီးတော့ဆုံးဆက်ပြီးတော့လာယူပေးပါထောင်မှာရောက်နေတယ်ပေါ့နော်စာရောက်နေဆိုတော့သွားယူတယ်ဒီမနေ့မှသွားယူလာတယ်ပေါ့နော်ဆိုတော့သူနဲ့တွေ့ခွင့်ရတာမျိုးလည်းမရှိဘူးပေါ့နော်ဒါပေမဲ့သူစီကစာရောက်လာတယ်သူကျမနေကောင်းတယ်ဆိုတဲ့အကြောင်းပေါ့နော်ဟုတ်ပြီးတော့သူရဲ့လိုအပ်တဲ့ပစ္စည်းတွေလာပို့ပြီးပါဆိုတဲ့အကြောင်းတော့ရောက်လာတယ်
ညီမလေးအဲ့တော့မနေ့ကသွားယူတော့ဒီထောင်မာရောဘလို့အနေထားရှိလဲအဆင်ပြေခဲ့လားဘာတွေအခက်ခဲကြုံရလဲ
အဆင်ပြေပါတယ်ထောင်မာရောလေထောင်မာရောဒီသူတို့အပြင်အခြေအနေတွေသူတို့တိတ်ကိုအထဲရောင်ဝင်လို့ဝင်လို့မရတော့သူတို့အပြင်အတန်တန်းနေရနေပဲအဆင်ပြေရတာပေါ့နော်အဲအစ်စိန်ကြီးကကြီးကတိုက်မှာရှိဟုတ်ကဲ့
အဲ့တော့ဒီကွန်မြူနတီရဲ့ဒီဇနီးတယောက်အနေနဲ့ရောဒီညီမတို့လည်းတောက်လျှောက်ပေါ့နော်ဒီမြန်မာဒီမိုကရေစီရေးနဲ့ဒီပညာရေးကျောင်းသားအရေးနိုင်ငံအရေးလှုပ်ရှားနေတဲ့အမျိုးသမီးတယောက်အနေနဲ့အခုလက်ရှိအခုလိုမျိုးကွန်မြူနတီအပါအဝင်ပေါ့နော်ဒီလိုဖန်ဆီးထိန်းသိမ်းထားတဲ့လူတွေနဲ့ပတ်သက်ပြီးတော့အဓိကညီမဘာများပြောချင်တာရှိပါလိမ့်ရှင်
ဒီကမတရားဖမ်းဆီးခံရတဲ့သူတွေအ мян လုံးပြတ်လုပ်ပြီးပို့သွားတော့တောင်းဆိုနေတယ်အခုလက်ရှိမှာလည်းဒီတောက်လျှောက်မှာလည်းဒီကျောင်းသားတွေရောဒီလူလူမှုတွေရောအကုန်လုံးကိုတောက်လျှောက်ဖမ်းဆီးနေရတယ်နေရာရှိရပေါ့နော်ဆိုတော့ဒီဟာမတရားလို့ကျွန်တော်တို့မြင်နေဆိုတော့ဟိုဒီမှာကျွန်တော်တို့ကူဒီမတရားခံနေရတယ်အဲ့ကတော့မလို့ဒီမတရားဖမ်းဆီးခံရတဲ့သူတွေလည်းအများကြီးကျွန်တော်တို့ပြန်လွတ်ပြေးဖို့တောင်းဆိုချင်ပါတယ်ဟုတ
်ဒါကတော့ကိုမေးသွေးတဲ့ရဲ့ဇနီးမတ်ရတနာစုဖို့ခိုင်ကိုမတ်စုမွန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်